ပြီးခဲ့တဲ့မလ29ရက်နေ့ဟာတမတော်နေ့ပါအရင်ကဖက်စစ်တွေကိုတော်လှန်တိုက်ခိုက်ခဲ့တာကိုအမှတ်သားပြုပြီးဖက်စစ်တော်လှန်ရေးနေ့နောက်ပိုင်းတော်လှန်ရေးနေ့အဲ့ဒီနောက်တမတော်နေ့အဖြစ်ပြောင်းလဲသတ်မှတ်ခေါ်ခဲ့ပါတယ်အာဏာရ NLD အမျိုးသားဒီမိုကရေစီဖွဲ့ချုပ်ကတော့ဖက်စစ်တော်လှန်ရေးနေ့အဖြစ်ခေါ်ဝေါ်အထိမ့်မတ်အခမ်းအနားကျင်းပနေစေဖြစ်ပါတယ်ဘလို့ပဲဖြစ်ဖြစ်ဒီလိုနေ့မျိုးရောက်လာရင်တမတော်ကစီရပြအခမ်းအနားလုပ်ပြီးတမတော်ကာကွယ်ရေးဦးစီးချုပ်ကမိခွန်းပြောပါတယ်။အခုနှစ်တမတော်နေ့မှာလဲတမတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမေအောင်လှိုင်မိခွန်းပြောပါတယ်။ဒီမိခွန်းဟာဒေါ်စန်းစုကြည်ဦးဆောင်တဲ့ NLD အစိုးရတက်လာတဲ့နှစ်နှစ်တာကာလတမတော်ခေါင်းဆောင်တွေရဲ့သဘောထားယက်တီချက်ကိုထင်ဟပ်ဖော်ပြတဲ့မိခွန်းလို့လဲပြောနိုင်ပါတယ်။ဒီမိုကရေစီအသွင်ကူးပြောင်းစေကာလတမတော်ရဲ့သဘောထားယက်တီချက်ဘာတွေပြောင်းလဲလာသလဲ။ဒါမှမဟုတ်အရင်တိုင်းမပြောင်းမလဲရှိဆဲပဲလားဆိုတာကုဒ္ဒဘလေးလာတင်ပြသွားပါမယ်။
အရင်စစ်ကောင်းဆောင်တွေနီးတူဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကလည်းမိခွန်းကိုရှေ့ရှေ့လျားလျားပြောပါတယ်။ထုံးစံအတိုင်း1886ခုနှစ်မြမလွတ်လပ်ရေးနဲ့အချုပ်ချာအာဏာဆုံးရှုံးခဲ့ခြင်းကစဒီကနေ့မျက်မှောက်အချိန်ထိနိုင်ငံသမိုင်းအကျဉ်းနဲ့တက်မတော်သမိုင်းအကျဉ်းကိုပြောပါတယ်။သူပြောခဲ့တာကိုအကျဉ်းချုပ်ပြန်ပြောရရင်1886ခုနှစ်မှာအချုပ်ချာအာဏာဆုံးရှုံးပြီးသူ့ကျုံဘဝရောက်ရတယ်။နောက်ပိုင်းမြမမျိုးချစ်တွေဟာလွတ်လပ်ရေးရဖို့ကြိုးပမ်းကြတယ်။အဲ့ဒီကာလမြမတွေအတွက်တက်မတော်တရက်ဆိုတာရှိဖို့လိုအပ်တာကြောင့်ဗိုလ်ချုပ်အောင်ဆန်းဦးဆောင်တဲ့မျိုးချစ်တွေဟာဂျပန်အကူအညီနဲ့စစ်တင်တန်းတွေတက်တက်မတော်တရက်ထူထောင်ကြရဲနောက်ပိုင်းနေချက်ကိုတော်လှန်အောင်မြင်ပြီးလွတ်လပ်ရေးရခဲ့တယ်လို့ပြောပါတယ်။လွတ်လပ်ရေးရပြီးနောက်ပိုင်းနေချက်တွေကသွေးခွဲအုပ်ချုပ်ခဲ့လို့ကျင်းမြောင်းတဲ့လူမျိုးရေးအမည်ကင်ဆွဲကြလို့ပြည်ရင်းလက်နက်ကိုင်ပဋိပက္ခဖြစ်လာပြီးအဲ့ဒါကိုဗိုလ်ချုပ်ကြီးနေဝင်းကနှိမ်နင်းခဲ့ရတဲ့အကြောင်း1948ခုနှစ်ကစတိုင်းပြည်ကိုအုပ်ချုပ်လာတဲ့ပါလီမန်ဒီမိုကရေစီအစိုးရကလည်းဒီမိုကရေစီကျင့်သုံးမှုအတွေ့အကြုံနဲ့အလေးအကျင့်မပြည့်ဝတာကြောင့်တိုင်းပြည်မတည်မငြိမ်ဖြစ်နေလို့တက်မတော်ကအိမ်ဆောက်အစိုးရအဖြစ်တာဝန်ယူပေးရတဲ့အကြောင်း1960မှာရွေးကောက်ပွဲအနိုင်ရတက်လာတဲ့ပြည်ထောင်စုအစိုးရကလည်းတိုင်းပြည်ကိုကောင်းကောင်းမအုပ်ချုပ်နိုင်တစ်ဖက်မှာလည်းဖက်ဒရယ်မှုနဲ့ခွဲထွက်ရေးပြဿနာပေါ်ပေါက်လာတာကြောင့်တက်မတော်ကတော်လှန်ရေးကောင်စီဖွဲ့ပြီးနိုင်ငံတော်အာဏာကိုရယူခဲ့ရတယ်လို့ဆိုပါတယ်။အလားတူ1988ခုနှစ်ရောက်တော့နိုင်ငံအတွင်းမှာစုပူမှုအရေးအခင်းတွေဖြစ်ပြီးပြည်ပပြယောဂတွေပါလာလို့တက်မတော်ကအခြေအနေကိုဝင်ထိန်ခဲ့ရကြောင်းနောက်ပိုင်းဖွဲ့စည်းပုံအခြေခံဥပဒေပေါ်ပေါက်အောင်ဆောင်ရွက်ပေးခဲ့ပြီး2010ပြည့်နှစ်မှာရွေးကောက်ပွဲလို့2011ခုနှစ်မှာအနိုင်ရအစိုးရကိုအာဏာလွှဲပေးခဲ့တာအခုဆိုဒုတိယအစိုးရတက်တန်းကိုရောက်နေပြီလို့ပြောခဲ့ပါတယ်
။ဗိုလ်ချုပ်မူကြီးမေအောင်လှိုင်ရဲ့အဲ့ဒီပြောဆိုချက်ကိုကြည့်ရင်တိုင်းပြည်မှာဆက်အနာရှင်စနစ်ပေါ်ပေါက်လာတာအဲ့ဒီဆက်အနာရှင်တွေကတမတော်ကိုအတုံးချပြီးတိုင်းပြည်ကိုဖိနှိပ်အုပ်ချုပ်ခဲ့ကြတာဆက်အနာရှင်စနစ်ကြောင့်ပဲတိုင်းပြည်ရဲ့စီးပွားရေးပညာရေးအစအစအရာရာချွတ်ချုံကြပြီးအိမ်နီးချင်းနိုင်ငံတွေနဲ့နှိုင်းယှဉ်ရင်တောင်အောက်တန်းနောက်တန်းကျခဲ့တာရုပ်ဆွာအဆုံးဆက်အနာရှင်တွေကြောင့်တမတော်ရဲ့တက်ခတ်ရေးစွမ်းရည်တိုင်းပြည်ကိုကာကွယ်နိုင်တဲ့စွမ်းရည်ကျဆင်းခဲ့ရတာတွေကိုသင်ခန်းစာယူပြီးအရေးမြက်လေးလောက်တောင်ထဲ့သွင်းပြောသွားတာမကြားကြရပါဘူးမိခွန်းတနေရာမှာတော့တိုင်းပြည်နောက်ကျကြံရတဲ့ကိစ္စပြည်တွင်းလက်နက်ကိုင်ပြည်ပခါကြောက်ဆိုပြီးတော့ထဲ့ပြောသွားတာကိုတော့ကြားကြရပါတယ်အဲ့ဒါနဲ့ခြားနာစွာပဲဗိုလ်ချုပ်မူကြီးမေအောင်လှိုင်ကအရင်ဆက်အနာရှင်ဗိုလ်ချုပ်ကြီးနေဝင်းဗိုလ်ချုပ်မူကြီးတန်းရွှေတို့လုံသမျှတမတော်ရဲ့ခေါင်းစဉ်အောက်မှာအားလုံးကောင်းတယ်တိုင်းပြည်အတွက်လှုပ်တင်လှုပ်ထိုက်လို့လှုပ်ခဲရတာကြီးဖြစ်တယ်ဆိုတာမျိုးပဲပြောဆိုတာကြားခဲ့ကြရပါတယ
်ဒီပြောဆိုချက်တွေဟာတက်မတော်စစ်ကောင်းဆောင်တွေရဲ့ဒီကနေ့သမိုင်းအမြင်လို့ပြောရင်လည်းရပါတယ်အခြားတစ်ဖက်မှာတော့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဟာလက်ရှိသူတို့ရည်တည်ချက်ကိုထည့်ပြောခဲ့ပါတယ်အဲ့ဒါကတော့တက်မတော်ဟာနိုင်ငံတော်ကာကွယ်ရေးတာဝန်နဲ့အမျိုးသားနိုင်ငံရေးတာဝန်တွေကိုထမ်းဆောင်မယ်ဆိုတာပါဒါဟာဖွံ့ဖြိုးပြီးနိုင်ငံအတော်များများမှာကျင့်သုံးနေတဲ့ဒီမိုကရေစီစနစ်နဲ့လျော်ညီတဲ့ professional တက်မတော်ဆိုတာမျိုးနဲ့မတူကွဲပြားခြားနားတဲ့ပုံစံပါတနေရာမှာတော့တက်မတော်အင်အားရှိမှတိုင်းပြည်အင်အားရှိမယ်ဆိုတဲ့အရင်စစ်အာဏာရှင်ခေတ်ကအယူအဆကိုပြောဆိုထားပြန်ပါသေးတယ်တိုင်းပြည်တည်ငြိမ်ပြီးစီးပွားရေးဖွံ့ဖြိုးတိုးတက်ပါမှတိုင်းသူပြည်သားတွေပညာရေးမြင့်မားပါမှပြည်သူတွေနဲ့ဖွဲ့စည်းထားတဲ့တက်မတော်တိုင်းပြည်ဗန္ဓာငွေဘတ်ဂျက်နဲ့တိစောက်ရတဲ့တက်မတော်ဟာအစ်င့်မြင့်အင်အားတောင့်တင်းမှဖြစ်ပါတယ်။ဒါဟာရိုးရှင်းတဲ့အယူအဆပါ။အရင်ဆက်အာဏာရှင်တွေခေတ်တုန်းကတော့တက်မတော်သာအမိတက်မတော်သာအဖတက်မတော်အင်အားရှိမှတိုင်းပြည်အင်အားရှိနေဆိုတဲ့ဆောင်ပုတ်တွေကင်ဆယ်ခိုင်းဆိုင်ပုတ်တွေစိုက်ထူခိုင်းပြီးပြည်သူနဲ့တက်မတော်အထင်မြင်လွဲမအောင်လုပ်ခဲ့ကြတာပါ။ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ပြောတဲ့နောက်တစ်ချက်ကလွတ်လပ်စွာပြောဆိုရေးသားခွင့်ဆိုင်ရာကိစ္စပါ။ ဒီမိုကရေစီစနစ်မှာလွတ်လပ်စွာပြောဆိုရေးသား권ရှိရဲဆိုပေမဲ့စီးနင်းစည်းကမ်းနဲ့အညီပြောဆိုရေးသားဖို့လိုပြီးတာဝန်ယူမှုတာဝန်ခံမှုရှိရမယ်လို့ဆိုထားပါတယ်။တဆက်တည်းတက်မတော်ပြုတ်ကွဲအောင်ဂုံတိတ်ခါကြာစင်းအောင်အခြေအမြင့်မရှိတဲ့ပြောဆိုရေးသားမှုတွေရှိနေတယ်လို့ဆိုထားပြီးဒါတွေကိုတတိတရားအတိတရားနဲ့ရှင်ပြီးတုံ့ပြန်သွားမယ်လို့ဆိုပါတယ်။ဒီချက်နဲ့ပတ်သက်လို့ဖြတ်တန်းခဲ့တဲ့နှစ်နှစ်တာကာလတက်မတော်နဲ့ပတ်သက်ပြီးရေးသားတာတွေကိုတက်မတော်ဘက်ကဥပဒေကြောင်းအရာဆိုပြီးအရေးယူတာရှိခဲ့ဘူးသလိုလက်ရှိမှာလည်းသတင်းမီဒီယာသမားအများစုတက်မတော်နဲ့ပတ်သက်ပြီးဝေဖန်ရေးသားဖို့အတော်လေးတတိထားနေကြတာပကတိအခြေအနေပါ။
အားလုံးကိုခြုံငုံသုံးသပ်ရရင်အရင်သမရဦးသိန်းစင်အစိုးရလက်ထက်2017နဲ့2016ကြားကာလမှာပူဂျုံမူကြီးမဲအောင်လှိုင်ခေါင်းဆောင်တဲ့မြန်မာတက်မတော်ဟာအရင်ဆရာနာရှင်ခေတ်တုန်းကလည်းမတူအောင်တမတော်ကိုကောင်းတဲ့ဘက်ရောက်အောင်ပြုပြင်ပြောင်းလဲရေးတွေအများကြီးလုပ်ခဲ့တာတွေ့နိုင်ပါတယ်။အခြားတစ်ဖက်မှာလည်းလက်နက်ကင်တိုင်းသားတပ်ဖွဲ့တွေနဲ့အပြစ်ခတ်ရက်စဲနိုင်အောင်တမရဦးသိန်းစင်အစိုးရဦးဆောင်မှုအောက်မှာတက်တက်ကြွကြွပါဝင်ခဲ့တာကလည်းသမိုင်းမှတ်တမ်းပါပဲ။ပွင့်လင်းလွတ်လပ်စွာပြုလာတဲ့မီဒီယာတွေရဲ့ရေးသားမှုတွေကိုလည်းအစိုးရအဖွဲ့အစည်းတူသီးခံခဲ့ပါတယ်။ဒါပေမဲ့ဒေါက်ဆန်းစုကြည်ဦးဆောင်တဲ့အရက်သားအစိုးရလက်ထက်မှာတော့အဲ့လိုအခြေအနေမျိုးမတွေ့ရသလိုဒီမိုကရေစီဖက်ဒရယ်ပြည်တော်စုနဲ့ကိုက်ညီတဲ့တမတော်ပုံတရားမျိုးဖြစ်အောင်ရည်မှန်းချက်ထားနိုင်ငံရေးကနေဆုတ်ခွာဖို့စနစ်တကျပြုပြင်ပြောင်းလဲနေတဲ့အရေးအယံမျိုးလည်းမတွေ့ရသေးပါကြောင်းတင်ပြလိုက်ရပါတယ်